နာမျိုးရဲ့အဆိုးရွားဆုံးမိလောင်ကျွမ်းမှုကိုမိသားသမားတွေဆက်လက်ငြိမ်းသက်နေချိန်မှာပဲမိဘလုံခြုံရေးချိုးဖောက်မှုတွေစီးခဲ့နိုင်တဲ့ဆိုတဲ့မိကုံတွေထွက်ပေါ်လာပြီးဝန်ွယ်ပူဆွေးမှုကနေဒေါသထွက်စရာတွေဖြစ်လာနေပါတယ်။လန်ဒန်အနောက်ပိုင်းမှာဗုဒ္ဓဟူးနေ့လင်းအားကြီးမတိုင်ခင်ဖြစ်ပွားခဲ့တဲ့24တပ်အဆောက်အဦမိလောင်ကျွမ်းမှုကြောင့်အ ਨੇ စုံလူဆယ်နှုသေဆုံးခဲ့ရတယ်လို့ရဲကဆိုပါတယ်။မိသားသမားတွေတစ်ထပ်ပြီးတစ်ထပ်မိကျွင်းမိကျန်ဆင်းလင်းပြီးအသက်ရှင်ကျန်ရနိုင်သူသေဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။သေးဆုံးသူအရေအတွက်တွူလာနိုင်တယ်လို့လည်းဆိုကြပါရယ်။လောင်ကျွမ်းခဲ့တဲ့ Grenfell Tower မှာလူနေအင်္ဂန်120ခန်းရှိပြီးလူမျိုးပေါင်းစုံလူဦးရေ600ထိနေထိုင်ကြပါရယ်။အခုပျောက်ဆုံးနေတဲ့အထက်မှာကလေးငယ်အများအပြားပါဝင်ပါရယ်။မိနဲ့ပတ်သက်တဲ့လိုက်နာဆောင်ရွက်ဖို့ညွှန်ကြားချက်တွေကဘာပေါ်မှာအတင်းကျပ်ဆုံးချမှတ်ထားတဲ့နိုင်ငံတကာနိုင်ငံမှာအခုလိုမိလောင်ကျွမ်းမှုဟာဘယ်လိုကြောင့်ဒီလောက်ထိရှင်းလင်းမြန်မြန်ကူးစက်ခဲ့ရတယ်ဆိုတာမေးခွန်းထုတ်စရာတွေလည်းရှိနေပါရယ်။